Ranger တို့ကတည်းကနေရာပြန်ပို့ရေးမှာဂျပန်အစိုးရကအကူအညီတွေပေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးရှာရီယာအလမ်ကဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးတိုရှိကိုအာဘေကိုပန်ကြားလိုက်ပါတယ်။ဒါအပြင်ဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရဆောက်ပေးထားတဲ့နေအိမ်တွေရှိရာဘာဆန်ချာကျွန်းကိုဘင်္ဂလားဒေ့ရှ်ပြည်သားကဒုက္ခသည်စခန်းတွေမှာရှိတဲ့ Ranger တသိန်းပြောင်းရွှေ့ရေးမှာပါအကူအညီပေးဖို့ပန်ကြားခဲ့တာပါ။မော်ဒိုက်နိုင်ငံမာလီမြို့မှာစက်တင်ဘာလ3ရက်နဲ့4ရက်နေ့တွေမှာကျင်းပတဲ့လေးချိန်မြောက်အိန္ဒိယသမုဒ္ဒရာဒေသရင်းညီလာခံမှာဂျပန်ဒုနိုင်ငံခြားရေးဝန်ကြီးနဲ့တီးတန့်တွေ့ဆုံခြင်းဆင်မှာဘင်္ဂလားဒေ့ရှ်ဒုနိုင်ငံခြားရေးဝန်ကြီးအလမ်ကအခုလိုပန်ကြားခဲ့တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ Ranger ဒုက္ခသည်အရေးအတွက်ဟာအခုဆိုတတန်းကျော်လာနေပြီဖြစ်ပြီးသူတို့ခိုလုံနေထိုင်ရာစခန်းတွေရဲ့လုံခြုံရေးကိုအထူးစိုးရိမ်ကြောင်းဒုဝန်ကြီးကပြောကြားခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီဒုက္ခသည်တွေကိုဂုဏ်သိက္ခာရှိရှိနေရပြန်ပို့ရေးအတွက်ရောဒုက္ခသည်စခန်းတွေမှာနေသူတွေကတသိန်းအတွက်ရည်ရွယ်ဆောက်လုပ်ထားတဲ့အဆောက်အဦတွေရှိရာပတ်စံချားကျုံပြောင်းရွှေ့ပေးရေးအတွက်ပါဂျပန်အစိုးရရဲ့အကူအညီကိုလိုအပ်နေပါတယ်လို့ဘင်္ဂလားဒေ့ရှ်ဒုဝန်ကြီးကပြောကြားခဲ့ကြောင်းဖော်ပြထားတာပါ။ Ranger ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီထားတဲ့အတိုင်းဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့အတွက်အသင့်ပြန်ထားပေမဲ့အခုချိန်ထိမအောင်မြင်သေးပါဘူး။2018 November 15ကနေတကြိမ်အခု2019 August 22ရက်မှာဒုတိယကြိမ်ဖြစ်ဒုက္ခသည်တွေဌာနေပြန်ရေးကြိုးပမ်းခဲ့ပေမဲ့အထောက်မမြောက်ခဲ့ပါဘူး။